ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲအနိုင်ရ Mood Forward Party ဟာညွန်ပေါင်းအစိုးရဖွဲ့နိုင်ဖို့ရည်ရွယ်ချက်နဲ့တခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်အဖြစ်ဒီကနေ့ပဲလက်မှတ်ရေးထိုးလိုက်ပါတယ်။ပါတီခေါင်းဆောင်ပီတာလင်ဂျာရူဟန်ဟာဖွေထိုင်းပါတီအကြီးအကဲချွန်လန်နက်စရီကွာအပါအဝင်နိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ဘန်ကောက်မြို့တော်မှာနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။ Move Forward Party ဦးဆောင်တဲ့ရှစ်ပါတီမဟာမိတ်အဖွဲ့တွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစစ်သားစုဆောင်မှုအဆုံးသတ်ရေးနဲ့လိင်တူချင်းလက်ထက်ခွင့်ရရှိရေးအပါအဝင်ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်လက်တွဲဖို့သဘောတူညီချက်မှာထည့်သွင်းထားပါတယ်။ဒါပေမဲ့လည်း Mood Forward Party ကလိုလားတဲ့ဗရင်မိသားစုကိုပုတ်ခတ်စော်ကားရင်အရေးယူနိုင်တဲ့ဥပဒေကိုပြင်ဆင်ရေးအစီအစဉ်မဲ့တဲမှာတော့ပါဝင်ခြင်းမရှိပါဘူး။အတိုက်ခံပါတီတွေဖြစ်တဲ့ Mood Forward Party နဲ့ဖွေထိုင်းပါတီတို့ဟာပြီးခဲ့တဲ့သတင်းပတ်ကစစ်တပ်ကကြောထောင်နောက်ခံပြုထားတဲ့ Conservative Party ကိုအနိုင်ရရှိခဲ့ပါတယ်။ Mood Forward Party ခေါင်းဆောင်ပီတာကညွန်ပေါင်းအစိုးရအဖွဲ့မှဝန်ကြီးချုပ်ဖြစ်ဖို့ကြိုးပမ်းနေပြီးမဲ့သူ့ပါတီနဲ့ထိတိုက်တွေ့တဲ့ပြိုင်ဘက်တွေအပါအဝင်အောက်လွှတ်တော်နဲ့အထက်လွှတ်တော်ထက်ဝက်ကျော်ကလိုအပ်တဲ့ထောက်ခံမှုရရှိဖို့အတွက်စိန်ခေါ်မှုတရက်နဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။